Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းပါခင်ဗျာ VOA American အတန်ရဲ့2014 October 1ရက်ဗုဒ္ဓနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ Washington DC မြို့တော်ကနေလိုင်းလူမီတာ19.25ရိုးကနေတင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါဟောင်ကောင်မှာတရုတ်မျိုးသားနေအထိမ်းအခမ်းအနားကျင်းပနေချိန်ဒီဟောင်ကောင်အုပ်ချုပ်ရေးမှုကိုဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကဝင်ရောက်နှောက်ယှက်ခဲ့ပါတယ်။တခါဆီးရီးယားနဲ့တူရကီနယ်စပ်မှာအစ္စလာမစ်စစ်သွေးကြွအဖွဲ့ IS ကိုအမေရိကန်ဦးဆောင်ပြီးတော့လေကြောင်းထိုးစစ်ဆင်မှုတွေဆက်လက်ဆင်နွှဲနေပါတယ်။မြန်မာနိုင်ငံမှာတော့နိုင်ငံခြားပန်ကုန်ကူကိုဗန်လုပ်ငန်းလုပ်ကံခွင့်ပနမအဆင့်အတီးပြုချက် license အစိုးရကထုတ်ပေးလိုက်ပါပြီ။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဝင်းမင်းနဲ့အတူပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဦးဝန်းနာမောင်လွင်နဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီတို့တွေ့ဆုံခဲ့ကြပါတယ
် President Obama will be traveling to Myanmar in a month a little more in the month we look forward to the East Asia summit
တင်းစာရှင်းလင်းပွဲအတွင်းဂျွန်ကယ်ရီပြောကြားသွားတာကိုသတင်းနေပြည်ပချင်းမှာပဲတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာတခါဟောင်ကောင်ကတက္ကသိုလ်ကျောင်းသားတွေလမ်းပေါ်တက်ပြီးဒီမိုကရေစီရေးအတွက်ဆန္ဒပြနေတဲ့သတင်းကိုမြန်မာအစိုးရပိုင်းသတင်းစာတွေကဘာကြောင့်မဖော်ပြတာလဲဆိုတဲ့အကြောင်းနဲ့ဟောင်ကောင်ကဆန္ဒပြပွဲနောက်ဆုံးအခြေအနေကိုပါတင်ဆက်ပေးအောင်ပါပါအခုတော့နောက်ဆုံးရထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွင်းနဲ့ကိုဝင်းမင်းတို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
တရုတ်ကွန်မြူနစ်နိုင်ငံထူထောင်ခဲ့တဲ့65နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားတစ်ရက်ဒီကနေ့ဟောင်ကောင်မှာကျင်းပနေခြင်းအတွင်းဟောင်ကောင်အုပ်ချုပ်ရေးမှူးကိုဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကဝင်ရောက်နှောက်ယှက်ခဲ့ကြပါတယ်ဘိုဟီးနီးယားရင်ပြင်မှာပြုတ်လုတဲ့အလန်တင်အခမ်းအနားမှာတရုတ်နိုင်ငံတော်တချင်းတည်ဆုံနေချိန်တက်ကြွလှုပ်ရှားသူတချို့ကသူတို့ရဲ့ကန့်ကွက်မှုကိုအတန်ကျယ်ကြီးတွေနဲ့အော်ဟစ်ပြသခဲ့ကြတာဖြစ်ပါတယ်တချို့ကလည်းအုပ်ချုပ်ရေးမှူးလျွန်ချန်ယင်းယာရုကနေဆင်းပေးဖို့အော်ဟစ်တောင်းဆိုခဲ့ကြတာပါဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုတရုတ်ဆိုရကလှုပ်ဆောင်ပေးဖို့တွန်းအားပေးတဲ့အနေနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်တစိတ်တပိုင်းရဟောင်ကောင်မြို့ရဲ့အဓိကနေရာကြီးသုံးခုမှာဆန္ဒပြသူထောင်ပေါင်းများစွာဒီဆန္ဒပြနေကြတဲ့အချိန်မှာတရုတ်မျိုးသားနေအထိမ်းအမှတ်အခမ်းအနားတွေကျင်းပခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြလူအုပ်ကိုလူစုခွဲဖို့ကြိုးစားတဲ့အနေနဲ့ရဲကမျက်ရည်ပုံးတွေနဲ့ငရုတ်ရည်တွေပတ်ဖြန်းတာတွေလုပ်ခဲ့တဲ့တနင်္ဂနွေနေ့ကစလို့အကြမ်းဖက်ဖြစ်ရတဲ့ဇုံတရားထပ်ပစ်တာတော့မကြားရသေးပါဘူး။လူမှုဆန္ဒနဲ့တိုက်ရိုက်ရွေးချယ်ခွင့်မရှိဘဲဒီတရုတ်ဆိုရကအဆိုပြုထားတဲ့ကိုယ်စားလှယ်လောင်းတွေကိုသာရွေးချယ်ခွင့်ရှိမဲ့2018ခုနှစ်ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးကောက်ပွဲဆိုင်ရာတရုတ်ဆိုရရဲ့အစီအစဉ်ကိုဖျက်သိမ်းပြီးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာဖြစ်ပါရဲ့ရှင်
။အမေရိကန်ဦးဆောင်ပြီးမွတ်စလင်စစ်သွေးကြွ IS အဖွဲ့ကိုလေကြောင်းကနေတိုက်ခတ်ရမှာဆီးရီးယားတူရကီနယ်စပ်ကအဓိကမြို့နီနာကိုထိသွားခဲ့တယ်လို့လူခွင့်ဆောင်ချီအဖွဲ့တစ်ခုကဆိုလိုက်ပါတယ်။ NRF ကကိုဘာနီမြို့တောင်ပတ်နာကိုဒီလေကြောင်းတက်ခတ်မှုအနည်းဆုံး5ခုဒီနေ့လုပ်ခဲ့တယ်။ဒီမြို့နားကတူရကီနယ်စပ်ဟာဒီစစ်သွေးကြွ IS တွေထပ်ဝင်မလာနိုင်အောင်ကတ်တပ်ဖွဲ့တွေကပိတ်ဆို့တိုက်ခိုက်တဲ့နေရာဖြစ်တယ်လို့ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကဆိုလိုက်ပါတယ်။ဒီနယ်စပ်တက်ခတ်မှုတွေကြောင့်ဒုက္ခသည်ပေါင်း 36,000 ကျော်ဟာစီးရီးယားကနေတူရကီဘက်ကိုပြေးခဲ့တဲ့သတင်းပတ်တွေကထွက်ပြေးခဲ့ကြပါတယ်။တစ်ချိန်တည်းမှာဒီ IS မွတ်စလင်စစ်သွေးကြွတွေနောက်ထပ်အခြေဆက်ရာဖြစ်တဲ့စီးရီးယားနယ်စပ်အီရတ်နိုင်ငံဘက်မှလည်းဗြိတိရှ်စစ်လေရင်တွေကဒုတိယမြောက်နေ့ဖြစ်လေကြောင်းစစ်ဆင်မှုတွေဆက်လုပ်ခဲ့ပါတယ်။ဗြိတိန်ကာကွယ်ရေးဝန်ကြီးကဒီဗြိတိန်စစ်ဂျက်လေရင်တွေနေနဲ့အီရတ်ဆိုရတပ်ဖွဲ့တွေကိုအကူအညီပေးတာနဲ့ဘက်ဂရန်မြို့အနောက်ဘက်မှာရှိတဲ့စစ်သွေးကြွ IS တွေရဲ့မော်တော်ယာဉ်တွေကိုမစ်ဆိုင်းဒုံးကျည်နဲ့ပစ်ပေးတာတွေလုပ်နိုင်ခဲ့တယ်လို့ဆိုခဲ့ပါတယ်။အခုလိုအချိန်မှာဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကလည်းဒီအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခတ်မှုတွေမှာသူ့နိုင်ငံစစ်လေရင်တွေအနေနဲ့ထောက်ပံ့ကူညီမှုတွေလုပ်ပေးမယ်လို့ဒီနေ့ကတိပေးလိုက်ပေမဲ့လေကြောင်းတိုက်ခတ်မှုတွေကိုကိုယ်တိုင်တော့စမလုပ်သေးပါဘူးခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာစစ်သားတွေကိုပိတ်မှတ်ထားတဲ့တာလီဘန်အသေးခံဘုံခွဲသမားတွေရဲ့တိုက်ခိုက်မှုတွေအတွင်းမှာလူ9ယောက်ထက်မနည်းသေဆုံးပြီး15ယောက်ကျော်ဒဏ်ရာရရှိခဲ့ပါတယ်။ပထမတိုက်ခိုက်မှုကတော့ဒီကနေ့မနက်အစောပိုင်းကအာဖဂန်အမျိုးသားတပ်မတော်ဝန်ထမ်းတွေပါလာတဲ့ဘတ်စကားတစ်စီးကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးအဲ့နောက်သိမ့်မကြခင်မှာပဲနောက်ထပ်စစ်တပ်ဘတ်စကားတစ်စီးအနီးမှာဒုတိယဘုံပောက်ကွဲခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုနှစ်ခုစလုံးကိုသူတို့လုပ်တာလို့တာလီဘန်တွေကပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုတွေဟာအမေရိကန်ဆိုရနဲ့အချိန်အတော်ကြာလက်မှတ်မထိုးဘဲထားခဲ့တဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုအာဖဂန်အစိုးရကလက်မှတ်ရေးထိုးလိုက်တဲ့အပေါ်မှာမကျေနပ်တဲ့အကြောင်းကိုပြက်ပြက်သားသားပြသလိုက်တာဖြစ်တယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြည်သူ့သတင်းအေဂျင်စီကိုပြောကြားခဲ့ပါတယ်။သူတို့အဖွဲ့ကတိုက်ခိုက်မှုတွေကိုတိုးမြှင့်လှုပ်ဆောင်သွားမယ်လို့လည်းသူကဆိုပါတယ်။ မစ္စတာအက်ရှရက်ဂါနီသမ္မတတာဝန်ကြီးစတင်ယူခဲ့တဲ့ပထမဆုံးနေ့အင်္ဂါနေ့မှာပဲအာဖဂန်အစိုးရအရာရှိတွေနဲ့အမေရိကန်အရာရှိတွေအကြားနှစ်နိုင်ငံလုံခြုံရေးဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်အရအာဖဂန်နိုင်ငံတဲကနေနိုင်ငံတကာတပ်ဖွဲ့တွေနောက်ဆုံးထွက်ခွာရမယ့်ရက်ဒီဇင်ဘာလ31ရက်နေ့နောက်ပိုင်းကျရင်လည်းဒီအမေရိကန်စစ်ဖက်နဲ့ရက်ဖက်ဝန်ထမ်းတသိန်းနဲ့အတူနေတိုးတပ်ဖွဲ့2000အာဖဂန်နိုင်ငံထဲမှာဆက်လက်ထားရှိသွားမှာဖြစ်ပါတယ်ရှင်
။အီရတ်နိုင်ငံမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့လစက်တင်ဘာတလထဲမှာတင်လူ1100ကျော်သေဆုံးခဲ့ရတယ်လို့အီရတ်အတွက်ဒီနှစ်2014ဟာသွေးထွက်တန်ရွမှုများတဲ့နှစ်တစ်နှစ်ဖြစ်ဆက်ပြီးရှိနေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလဒီသေဆုံးခဲ့ရသူတွေထဲမှာအရက်သား854ယောက်နဲ့အီရတ်လုံခြုံရေးတပ်ဖွဲ့ဝင်265ယောက်ပါတယ်လို့အီရတ်မှာရှိတဲ့ကုလသမဂ္ဂအဖွဲ့ကဒီနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။ဒီနှစ်2014ခုနှစ်ရဲ့ပထမ9လပိုင်းအတွင်းလူပေါင်း12000သေဆုံးခဲ့ရတယ်လို့ဒါဟာဒီအရင်နှစ်နှစ်ပေါင်းကာလမှာတည်ဆုံးမှုစုစုပေါင်းအရေအတွက်နဲ့ရှင်းလိုက်ရင်အတူတူလောက်ဖြစ်နေပါတယ်။အခုလိုတည်ဆုံးမှုတွေတိုးလာတဲ့အဓိကအကြောင်းရင်းတစ်ချက်ကတော့အီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာဆူနီအစ္စလမ်စစ်သွေးကြွတွေကနယ်မြေတိုးချဲ့သိမ်းယူလာတာတွေကြောင့်ဖြစ်ပါတယ်။အထူးသဖြင့်ဒီနှစ်ဇွန်လတလထဲမှာတင်အီရတ်စစ်သားပေါင်း900နီးပါးတည်ဆုံးခဲ့ရပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ပေါ်ထူးနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံအတွင်းဘဏ်လုပ်ငန်းတွေလုတ်ကန့်ခွင့်ရှောက်ထားခဲ့ကြတဲ့နိုင်ငံသားဘဏ်တွေကနေဘဏ်6ခုကိုလုပ်ငန်းလုတ်ကန့်ခွင့်ပဏာမအစစ်အတည်ပြုချက် license အစိုးရကထုတ်ပေးလိုက်ပါတယ်။မြန်မာနိုင်ငံထဲမှာဘဏ်လုပ်ငန်းတွေစတင်နိုင်အောင်ကြိုတင်ပြင်ဆင်နိုင်ဖို့အတွက်ပဏာမအစစ်အတည်ပြုချက်ထုတ်ပေးလိုက်တဲ့ဘဏ်တွေထဲမှာတော့တရုတ်၊ဩစတြေးလျ၊နယူးဇီလန်၊ထိုင်း၊ဂျပန်၊မလေးရှားနဲ့စင်ကာပူနိုင်ငံတွေကဘဏ်တွေပါဝင်ပါတယ်။ဒီဘဏ်တွေကိုပနမအဆင့်ခွင့်ပြုချက် license တစ်နှစ်ပေးထားပြီးတော့ဒီကာလအတွင်းမှာမြန်မာဘ ਹੁ ဘဏ်ကချမှတ်တဲ့စီမင်းစည်းကမ်းတွေနဲ့အညီဘဏ်လုပ်ငန်းတွေကိုအအောင်မြင်မြင်လှုပ်ဆောင်နိုင်မှုရှိမရှိဆိုတာကိုဘ ਹੁ ဘဏ်ကစောင့်ကြည့်သွားမှာဖြစ်ပြီးတော့သတ်မှတ်ချက်တွေနဲ့အညီလှုပ်ဆောင်နိုင်တဲ့ဘဏ်တွေကိုနောက်ဆုံးအတည်ပြုချက် license ထုတ်ပေးသွားမှာဖြစ်တယ်လို့ဒီကနေ့အောက်တိုဘာလ1ရက်နေ့မှာပဲနိုင်ငံသားဘဏ်လုပ်ငန်း license ချပေးရေးကော်မတီကနေပြီးတော့ကြေညာချက်ထုတ်ပြန်လိုက်ကြပါအခုလိုနိုင်ငံသားဘဏ်တချို့ကိုလုပ်ငန်းတွေလုတ်ကန့်ခွင့်အစပြုပေးလိုက်ခြင်းအဖြစ်ဆယ်စုနှစ်နဲ့ချီစီးပွားရေးပိတ်ဆို့တံခတ်ခံခဲ့ရတဲ့မြန်မာနိုင်ငံမှာလိုအပ်နေတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဝင်လာအောင်ဆွဲဆောင်နိုင်ဖို့မျှော်လင့်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအရက်သားတစ်ပိုင်းအစိုးရစတက်လာခဲ့တဲ့2017ခုနှစ်ကစလို့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုစက်တိုက်လှုပ်ဆောင်လာနေခဲ့တာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံမှာတော့ကရင်ပြည်နယ်မှာအစိုးရတက်တဲ့တိုင်းရင်းသားတပ်တွေကြားတိုက်ပွဲတွေဖြစ်လာပြီးအမေရိကန်နိုင်ငံသားတွေကိုအဲ့ဒီဒေသကိုခီးမသွားကြဖို့တတိပေးလိုက်ပါတယ်။ဒီနေ့ထုတ်ပြန်တဲ့ American တယုံခီးသွားတတိပေးချက်ထဲမှာကရင်ပြည်နယ်မှာပြီးခဲ့တဲ့ပတ်ကဘတ်စကားကို RPG ပခုံးထန်းလုံချာနဲ့တိုက်တာနဲ့မြောက်ရီမြို့ထဲမှာလက်လူပုံနှလုံးထောင်ထားတာတွေ့ခဲ့ရတာတွေကိုထည့်ပြီးဖော်ပြခဲ့ပါတယ်။မြန်မာအစိုးရနဲ့ Federal လူလာတွေတိုင်းဒေသတပ်ဖွဲ့တွေကြားပြီးခဲ့တဲ့အပတ်ဆွေးနွေးပွဲမှာသဘောမတူမှုပုံများလာခဲ့ပြီး KNU ကခွဲထွက်ခဲ့တဲ့ DKBA ခေါ်ဒီမိုကရေစီကရင်ကျိုးပြုတက်တဲ့အစိုးရတက်တွေပြန်စတိုက်ချိန်မှာကြုံလာခဲ့ရတဲ့ဒီဘတ်စကားကိုတိုက်တာနဲ့ဘုံထောင်တာတွေပေါ်ဘသူကားမှာတော့သူတို့လောက်တာလို့ထုတ်မပြောသေးပါဘူး။တနေ့ကကုလသမဂ္ဂညီလာခံမှာမြန်မာနိုင်ငံသားရေးဝန်ကြီးကငြိမ်းချမ်းရဖို့နီးကပ်လာနေပြီလို့ပြောလိုက်ချိန်မတိုင်လေးခင်မှာဖြစ်ခဲ့တဲ့ဒီတိုက်ခတ်မှုတွေအပြီးထွက်လာတဲ့ဒီနေ့အမေရိကန်တိုင်ရုံးသတိပေးချက်ထဲမှာတနေ့ရရှိတာတစ်ခုခုတွေ့ရင်သွားမကင်ပဲချက်ချင်းထွက်သွားဖို့နဲ့ဒေသခံအရာရှိတွေကိုဒီကြောင်းသတင်းပေးဖို့ရှင်းပြထားပါတယ်။အခုလိုချိန်မှာ KNU ကမြို့သားစီယုံကဗိုလ်မှူးကြီးနာဒားမြတ်ကလည်းဒီနောက်ဆုံးဖြစ်လာခဲ့တဲ့တိုက်ခတ်မှုတွေကြောင့်တနိုင်ငံလုံးအပြစ်ခတ်ရဲ့စေသဘောတူညီချက်ရဖို့ပိုခတ်သွားနိုင်တယ်လို့ထောက်ပြလိုက်ပါတယ်။ထိုင်းနယ်စပ်နားမှာဖြစ်လာတဲ့ဒီတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကလည်းမဲဆောက်မြို့မှာတနေ့ကနေဆက်ကိုပိတ်ထားခဲ့ပြီးလက်ရှိမှာလည်းနေဆက်လုံခြုံရေးတွေတိုးချထားပါတယ်။အခုလိုချိန်မှာအမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ကလေးစစ်သားအသုံးပြမှုကြောင့်အမေရိကန်တက်ခတ်ပိတ်ဆို့ခံရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကိုဆက်ထားဖို့မနေ့ကကြေညာလိုက်ပါတယ်။မြန်မာအစိုးရဘက်ကကလေးစစ်သားတွေပြန်လွှတ်ပေးလာချိန်မှာအခုလိုဆက်ထည့်သွင်းခဲ့တဲ့တန်ခတ်မှုကြောင့်အမေရိကန်အနေနဲ့မြန်မာနိုင်ငံကိုစီးရီးအကူအညီနဲ့လက်နက်ရောင်းချမှုတွေလုပ်ဖို့တားမြစ်ခံထားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားတဦးအီဘိုလာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့ပထမဆုံးဖြစ်ရပ်ကိုဆေးဘက်ဆိုင်ရာတာဝန်ရှိသူတွေဆန်သက်တွေ့ရှိထားပါပြီ။အမျိုးသားလူနာတဦးလိုင်ဘေးရီးယားနိုင်ငံမှာယောဂပိုးကူးစက်ခံလာရတာကိုတွေ့ထားရတယ်လို့ယောဂပိုးထိန်းချုပ်ရေးနဲ့တားဆီးကာကွယ်ရေးဌာန CDC အကြီးအကဲဒေါက်တာတွန်ဖရီဒန်ကအင်္ဂါနေ့မှာအတည်ပြုပြောဆိုတာပါ။ ဘယ်သူဘယ်ဝါဆိုတာထုတ်မပြောတဲ့လူနာကိုတနင်္ဂနွေနေ့က Texas ပြည်နယ် Dallas မြို့က Presbyterian ဆေးရုံမှာတင်ထားပြီးတော့အခုအခါမှာအထူးကြက်မှတ်ပြီးတိကျခွဲထားတယ်လို့ Freedom ကပြောပါတယ်။သူနဲ့နီးစပ်ထိတွေ့ထားသူဘယ်သူတွေရှိနိုင်မလဲဆိုတာကိုဆေးရုံတာဝန်ရှိသူတွေကစစ်ဆင်နေကြတာပါ။အမေရိကန်ပြည်ထောင်စုမှာ Ebola ကူးစက်ခံရတဲ့ဖြစ်ရပ်မျိုးအတွက် CDC အနေနဲ့ပြင်ဆင်ထားပြီး virus ပိုးကိုထိန်းချုပ်နိုင်မယ်ဆိုတာတန်တရားဖြစ်စရာမလိုပါဘူးလို့လည်း Dr. Freedom ကဆိုပါတယ်။အနောက်အာဖရိကဒေသမှာယောဂပိုးကူးစက်ခံရတဲ့အမေရိကန်အကူအညီပေးရေးလှုပ်သား၄ဦးဟာနေမကောင်းဖြစ်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုစီပြန်ခေါ်လာပြီးစေကူတာပေးပြီးတော့အခုခါမှပြန်လည်ကောင်းလာနေကြပါပြီ။ Sierra Leone နိုင်ငံမှာယောဂပိုးကူးစက်ခံရတဲ့အမေရိကန်ဆရာဝန်တဦးကိုတော့တနင်္ဂနွေနေ့ကပြန်ခေါ်လာပြီး Washington DC မြို့တော်နာကပြည်ထောင်စုကျန်းမာရေးဌာနတစ်ခုမှကူတာပေးနေပါတယ်။အနောက်အာဖရိကဒေသမှာ Ebola virus ပိုးကြောင့်လူပေါင်း3,100နီးပါးသေဆုံးခဲ့ရပြီးဖြစ်သလို6,500ကျော်ယောဂပိုးကူးစက်ခံထားရပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာတော့ ISSLM အစွန်းရောက်အဖွဲ့နဲ့အခြေဆက်ရှိတဲ့လူတွေလိုအစွန်းရောက်ဝါဒီတွေနှိမ်နေတဲ့နေရာမှာ၆လရင်တွေကိုလုပ်ပိုင်ခွင့်ပိုအာဏာပေးထားတဲ့ဥပဒေကိုလွှတ်တော်ကပြဋ္ဌာန်းလိုက်ပါပြီ။ဒါပေမဲ့ဒီနေ့ပြဋ္ဌာန်းလိုက်တဲ့နိုင်ငံတော်လုံခြုံရေးဖြစ်စချက်ဥပဒေဟာသတင်းလွတ်လပ်ခွင့်ကိုထိခိုက်စေတယ်ဆိုပြီးလူ့အခွင့်အရေးအဖွဲ့တချို့နဲ့အတိုက်ခံတွေကတော့ဝေဖန်နေပါတယ်။ဘာလို့လဲဆိုတော့ဒီဥပဒေအရဆိုရင်အထူး၆လရင်လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေဖွင့်ချသူကိုထောင်ဒဏ်၁၀နှစ်အထိအပြစ်ပေးနိုင်တာကြောင့်တဲ့မီဒီယာသမားတွေထောင်ချခံရတဲ့ခံရနိုင်တဲ့အခြေအနေရှိနေလို့ပါဒီဥပဒေအရအများပြည်သူသိသင့်တဲ့အကြောင်းတွေကိုသတင်းပို့မဲ့သတင်းမီဒီယာသမားအစ်စ်တွေရာဇဝတ်ပြစ်ဒဏ်သင့်စေနိုင်ပြီးအများပြည်သူသတင်းသိရှိပိုင်ခွင့်ကိုထိခိုက်နေတာစေမယ်လို့ဩစတြေးလျသတင်းတောင်များတမကကထောက်ပြလိုက်ပါတယ်ဒီဥပဒေအရတာဝန်ရှိသူတွေအနေနဲ့အခင်းဖြစ်ရတဲ့ဓာတ်ရိုက်မသက်ဆိုင်သူတွေရဲ့ကွန်ပျူတာတွေကိုရှာဖွေဖို့ရှာဖွေဝရမ်းရယူရမှာပုံပြလွယ်ကူစေဖို့နဲ့အထူးစစ်ဆေးရေးမှာပါတဲ့ထောက်လှမ်းရေးတွေအပြစ်ပေးအရေးယူခံဒါကနေကင်းလွတ်ခွင့်တချို့ကိုရစေမှာဖြစ်ပါတယ်ဒါပေမဲ့အစိုးရဘက်ကတော့ဒီလွတ်လပ်ခွင့်တွေကိုအာမခံပေးပြီးလူထုဘေးလုံခြုံစေဖို့အတွက်လုပ်နိုင်သမျှလုပ်သွားဖို့စိတ်ပိုင်းဖြတ်ထားတယ်လို့ရှေ့နေချုပ် George Brandis ကဆိုပြီးဘလို့အခွင့်အရေးမျိုးကိုမှချိုးဖောက်မှာမဟုတ်ဘူးလို့ကတိပေးခဲ့ပါတယ်ခင်ဗျာ
ဂျပန် Direct from Washington The Voice of
Americaနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုဝင်းမင်းတို့ကပြောပြခဲ့ကြတာပါ VOA ရဲ့အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ bambi.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့စူးစီးတင်ပြချက်ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါပထမဦးဆုံးတော့နိုင်ငံရေးဝန်ကြီးဦးဝနမောင်လွင်ရဲ့အမေရိကန်ကီးစင်ပါအမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီနဲ့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံရေးဝန်ကြီးဦးအောင်နာမောင်လင်းတို့ဟာစက်တင်ဘာလ30အင်္ဂါနေ့ကဝါရှင်တန် DC မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။နိုဝင်ဘာလအတွင်းနေပြည်တော်မှာကျင်းပမဲ့အရှေ့အာရှထိပ်သီးအစည်းအဝေးကိုသမ္မတအိုဘားမားတက်ရောက်မှာဖြစ်ပြီးဒေသဆိုင်ရာနဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဒီတော့တွင်မြန်မာနိုင်ငံအရှိဘက်ချမ်းမှာတိုက်ပွဲဖြစ်ပွားနေတဲ့အတွက်အဲ့ဒီဒေသကိုအမေရိကန်နိုင်ငံသားတွေမသွားရောက်ကြဖို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကခီးသွားတတိပေးချက်ထုတ်ပြန်ထားပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြမှာပ
ါနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကြီးကိုတက်ဖို့အမေရိကန်နိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားဝန်ကြီးဦးဝနာမောင်လွင်နဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီတို့ဝါရှင်တန် DC မြို့မှာရှိတဲ့နိုင်ငံသားဌာနမှာစက်တင်ဘာလ30ရက်နေ့ကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်အာဆီယံအလဲကျသဘာပတိအဖြစ်တာဝန်ယူထားတဲ့မြန်မာနိုင်ငံကိုချေစွတင်ကြောင်းအစချပြီးဆွေးနွေးပွဲမစခင်မှာသတင်းတောက်တွေကိုဝန်ကြီးကယ်ရီကအခုလိုပြောပါတယ
် Bilaterally between the United States and Myanmar there are key issues that we are working on together. President Obama will be traveling to Myanmar in a month, a little more than a month.
အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံအကြားအရေးပါတဲ့ကိစ္စရပ်တွေကိုပူးတွဲဆောင်ရွက်နေကြပါတယ်သမ္မတဦးဝမဟာလည်းတလကျော်လောက်အချိန်မှာမြန်မာနိုင်ငံကိုသွားဥပုသိနေပါတယ်။နေပြည်တော်မှာကျင်းပမဲ့အရှိအအရှထွေပြီးစီဝဲဘဲကိုလည်းကျွန်တော်တို့တက်မှဖြစ်ပါတယ်။အဲဒီမှာကျွန်တော်တို့အနေနဲ့ဒေသဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြရုံသာမကရွေးကောက်ပွဲပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အကူအညီလိုအပ်နေတဲ့ရခိုင်ပြည်နယ်ကလူထုအတွက်လူသားချင်းစာနာမှုပေးဖို့အမေရိကန်နဲ့မြန်မာအကြားနောက်ဆုံးအကြိမ်ဆွေးနွေးခြင်းကရရှိထားတဲ့ကတိကဝတ်တွေအချို့စာရတွေနဲ့ပတ်သက်ပြီးလှုပ်ဆောင်နေတာတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်။
ဒါကြောင့်နိုဝင်ဘာလအတွင်းမှာတကယ်အကျိုးဖြစ်ထွန်းနိုင်မဲ့ကိစ္စရပ်တွေကိုဆွေးနွေးနိုင်လိမ့်မယ်လို့အမေရိကန်ပြည်ထောင်စုအနေနဲ့မျှော်လင့်ကြောင်းအဲ့ဒီခီးစဉ်အတွင်းသမ္မတဩဘားမားနဲ့သမ္မတဦးသိန်းစိန်တို့တွေ့ဆုံရေးအတွက်လိုအပ်ချက်တွေကိုဒီကနေ့ကြိုတင်ပြင်ဆင်သွားမှာဖြစ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးဦးနာမောင်လွင်ကတော့အမေရိကန်နိုင်ငံသားရေးဌာနကိုအခုလိုလာရောက်လက်ပတ်ခွင့်ရတဲ့အတွက်ကျေးဇူးတင်ကြောင်းအစချပြီးပြောပါတယ်
As the Secretary Kerry has mentioned that we have a very fruitful discussion in the context of ASEAN. And this year also within 2 months we have been meeting
kula tamaga athure ni lagan tet yin american nangan ja yi thana ko aku lo le pat khwin ya de twe jesus tin ma de da ga di ni the ma 2 la twin 3 che myaw chano lo twei song ja da phit par de asean ne set nwe bi 2 nangan a chu phit thun sei me chaung ya twe ko swin nwe kha da ba di ni le american ne myama ja 2 nangan set san yi san ya phit thun twet twet mu twe ne patat bi swin nwe bo shi ba de
အခုနောက်မောင်လေးဟာစက်တင်ဘာလ29ရက်တနင်္လာနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာမင်းကွန်းပြောကြားပြီးတဲ့နောက်တည့်ရက်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့အခုလိုလာရောက်တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ဝန်ကြီးကယ်ရီဟာဝါရှင်တန်ဒီစီမြို့မှာအော်တိုဘာလ2ရက်နေ့ကြာသပတေးနေ့မှာပြုလုပ်မဲ့နှစ်30မြောက်အမေရိကန်အာဆီယံစီးပွားရေးကောင်စီအခမ်းအနားကိုတက်ရောက်ပြီးမင်းကွန်းပြောကြားဖို့ရှိပါတယ်။ဒီတော့အတွင်းမြန်မာနိုင်ငံအရှေ့ဘက်ချန်းကင်းပြည်နယ်နဲ့မွန်ပြည်နယ်တွေမှာတိုင်းဒေသနဲ့ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အမေရိကန်နိုင်ငံသားတွေအဲ့ဒီဒေသကိုမသွားကြဖို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအော်တိုဘာလ1ရက်ဗုဒ္ဓဟူးနေ့ရက်စွဲနဲ့ခီးသွွားသတိပေးချက်ထုတ်ပြန်ထားပါတယ်။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းထိုင်းမြန်မာနယ်စပ်မြဝတီမြို့မှာ DKBA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာ၊မွန်ပြည်နယ်ကြိုင်မြို့မှာတိုက်ပွဲတွေဖြစ်ပွားနေတာ၊ကရင်ပြည်နယ်ကြုံတိုးမြို့နယ်အတွင်းမှာခီးသည်တင်ဘတ်စကားကို RPG နဲ့ပစ်ခတ်မှုဖြစ်ပွားခဲ့တာတွေကြောင့်အမေရိကန်တန်ယုံကအခုလိုသတိပေးချက်ထုတ်ပြန်လာလဲဖြစ်ပါတယ်။သမ္မတဦးသိန်းစိန်ဦးဆောင်တဲ့အရသာအစိုးရတက်လာပြီးနောက်ပိုင်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့အတွက်အမေရိကန်နဲ့မြန်မာအစိုးရအကြားကဏ္ဍအတော်များများမှာဆက်ဆံရေးတိုးတက်ကောင်းမွန်မှုတွေရှိပေမဲ့မြန်မာနိုင်ငံအတွင်းတခြားလူ့အခွင့်အရေးချို့ဖောက်မှုတွေရှိနေသေးတဲ့အတွက်ဒဏ်ခရေးယူမှုတချို့လည်းဆက်ရှိနေတာဖြစ်ပါတယ်ခင်ဗျာ။
စည်းပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဗီယိုအမေရိကန်တန်ကဗိုလ်တူနေညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတခါတော့ဟောင်ကောင်ဘက်ကအခြေအနေကြည့်ရအောင်ပါဒေတာရင်းမှာရောနိုင်ငံတကာမှာပါထိတ်တန့်ရောက်နေတဲ့သတင်းတပုတ်ဖြစ်တဲ့ဟောင်ကောင်ကျောင်းသားတွေဆန္ဒပြမှုသတင်းကိုမြန်မာအစိုးရပိုင်းသတင်းစာတွေမှာလုံးဝထည့်သွင်းဖော်ပြတာမျိုးမရှိပါဘူး။နိုင်ငံပိုင်းသတင်းစာတွေအနေနဲ့အခြားနိုင်ငံတွေရဲ့ပြည်တွင်းရေးသတင်းတွေကိုဖော်ပြရမှာအတိအပယ်တစ်မျိုးတက်ရောက်မှာစိုးလို့ထိန်းထိန်းသိမ်းသိမ်းဆောင်ရွက်နေရတာဖြစ်တယ်လို့မြန်မာပြည်ကြားရေးဝန်ကြီးက VOA ကိုပြောပါရယ်စုံစမ်းမေးမြန်းထားတဲ့ကိုသားညိုကဆက်လက်တင်ပြပါမယ်။
ဟောင်ကောင်မှာဒီမိုကရေစီကျတဲ့ရွေးကောက်ပွဲတွေလှုပ်ခွင့်ပေးဖို့ဆိုပြီးတော့ထီတော်လိုင်းရေးဆိုပြီးတင်စားခေါ်နေတဲ့ကျောင်းသားတွေဆန္ဒပြမှုဟာဒေသအတွင်းမှာရောနိုင်ငံတကာသတင်းစာတွေမှာပါထိတ်တန့်ရောက်နေတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းပုဂ္ဂလိကသတင်းစာတွေဂျာနယ်တွေမှာဒီဟောင်ကောင်ကျောင်းသားတွေဆန္ဒပြမှုတွေကိုရေးသားဖော်ပြကြပေမဲ့နိုင်ငံပိုင်သတင်းစာတွေမှာတော့ခုချိန်ထိလုံးဝထည့်သွင်းရေးသားမှုမရှိသေးပါဘူး။မြန်မာအစိုးရပြည်ညာရေးဝန်ကြီးဦးရထွတ်ကတော့ဒီနိုင်ငံပိုင်သတင်းစာတွေအနေနဲ့အခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိစ္စတွေကိုရေးသားဖော်ပြရမှာထားရှိတဲ့မူဝါဒဖြစ်တယ်လို့ VOA ကိုပြောပါတယ်။
မဟုတ်ပြကျွန်တော်တို့ကတချို့ကိစ္စတွေမှာတော့ကျွန်တော်တို့ရဲ့ဒီ editorial မူဝါဒဖြစ်တဲ့ကြောင့်တချို့ကိစ္စတွေမှာတော့ကျွန်တော်မဖော်ပြပါဘူးဗျာဆိုတော့တချို့နိုင်ငံတွေရဲ့ဒီသူ့ရဲ့ပြည်တွင်းရေးအခြေအနေကိုကျွန်တော်ကဖော်ပြလိုက်လို့ရှိရင်အတိပ္ပယ်တစ်မျိုးတက်ရောက်သွားနိုင်တယ်လို့သူယူဆစရာအကြောင်းရှိတဲ့အခါမှာကျွန်တော်တို့ရဲ့ဒီနိုင်ငံပိုင်မီဒီယာ editor ဖွဲ့တွေကအဲ့ဒီကိစ္စမျိုးကိုကျွန်တော်တို့ထိရင်တင်းဆောင်ရွက်တယ်လို့ရှိတာပါဗျာ
ဒါအရင်ရှိထားပြီးတဲ့မူဝါဒပဲလားခင်ဗျာ
ဟုတ်ကဲ့ဟိုတုန်းကလည်းပါပါဆိုကျွန်တော်ကတော့တခုပါဗျာအခုအများပြည်သူဝန်ဆောင်မှုမီဒီယာကိုပြောင်းနေတယ်ဆိုရင်လည်းတကယ်ကြတော့အခုကကျွန်တော်ကနိုင်ငံပိုင်အစ်စ်မှာပဲရှိနေသေးတဲ့အတွက်ကြောင့်မလို့ကျွန်တော်ကနိုင်ငံပိုင်မီဒီယာမှာပေါ်ပြလိုက်ခြင်းဒီတစ်ခါလေးမှာအဲ့ဒါကိုကျွန်တော်တို့အစိုးရအနေနဲ့သဘောတူတယ်လို့ဖြစ်သွားနိုင်စရာရှိတဲ့ကိစ္စမျိုးမှာဆိုရင်ကျွန်တော်ကဘယ်နိုင်ငံရဲ့ဒီကိစ္စမှမဆိုကျွန်တော်တို့ကအဲ့ဒါကိုသူတို့အေဒါဖွဲ့ရဲ့တွက်ချက်ပြီးတော့ထိန်းသိမ်းဆောင်ရွက်တာပါပဲ
မြန်မာစံနယ်ဇင်းကောင်စီအတွင်းမှုလည်းဖြစ် The Voice သတင်းချန်နယ်ရဲ့အိဒါချုပ်လည်းဖြစ်တဲ့ဦးကျော်မင်းဆွေကတော့ဒါဟာပြည်ညာရေးဝန်ကြီးအသေးရဲ့မူဝါဒဖြစ်မယ်ဆိုပြီးတော့ယူဆပါတယ
်။အဲ့ဒါတော့ကျွန်တော်ထင်တယ်ခုဝန်ကြီးအသေးရဲ့ policy နဲ့ဟိုဆိုင်မထင်နေကြ။အရင်ကတော့အဲ့လိုထည့်ပါတယ်။အရင်ကခြေနေလေးမှာ time မှာဖြစ်တဲ့ကိစ္စတွေပါတယ်ဆိုလို့ရှိရင်။အဲ့ဒါတော့ရင်းတော့တရုတ်နဲ့ပတ်သက်လို့ရှိရင်တော့ဟိုတရုတ်ကဝင်တဲ့ကျမရင်းနဲ့မြင်ရတဲ့ကုန်စည်တွေစားတောက်ကုန်တွေ cosmetic တွေအစားဖော်ပြဝင်မရခဲ့ဘူးအခုကတော့ဟိုပုံစနစ်အစိုးရပြောင်းပြီးတော့နောက်ပိုင်းတော့တော်တော်များများရပါတယ်အဲ့တော့အစိုးပြီးခဲ့တဲ့ဝန်ကြီးဦးအောင်ဒီအထက်ကဒီသတင်းစာတွေကတော့ တော်များများဖော်ပြပါတယ်ပုံမှန်အားဖြင့်ပေါ့နော်နောက်တစ်ခါကျွန်တော်တို့သူထည့်တဲ့ဆံမျက်နှာကတော့တမျိုးပေါ့နော
်မြန်မာစုရပိုင်သတင်းစာတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာအဖြစ်ပြောင်းလဲသွားမယ်ဆိုပြီးတော့တာဝန်ရှိသူတွေကကြေညာထားတာပါဒါပေမဲ့လို့အစိုးရပိုင်သတင်းစာတွေသတင်းဌာနတွေအနေနဲ့အများပြည်သူစိတ်ဝင်စားမဲ့သတင်းမျိုးတွေကိုအခုချိန်ထိမဖော်ပြပေးနိုင်ဘူးလို့ဦးကျော်မင်းဆွေကဝေဖန်ပါတယ
်တကယ်တမ်းဆိုရင်ဒီကောင်ကဟိုသတင်းပဲလေသူဖြစ်နေတဲ့ကိစ္စကတကဘာလုံးက highlight လုပ်နေတာပဲမျက်နှာဖုံးသတင်းချက်ဖော်ပြနာမယ်လူမဖော်ပြဘူးဆိုရင်တော့ဒါတခုမှမနေတာပေါ့နည်းနည်းဟိုကြည့်ကြည့်လို့သိနေတဲ့ကိစ္စဥပမာပြန်လည်းတော့မှဒီကလေးမနေရပါတော့နော်ဒါကြောင့်ဟာဆန်းခါတဲ့ကျောင်းသားအဲမိကလေးလုပ်ပြီးဆန်းနာပြရမျိုးပေါ့နော်ဒါမျိုးလေးဆိုလို့ရှိရင်မဖို့ပြဘူးအပုပ်ကြီးကတရင်သာနဲ့ခြားခြားနားနားတော့ရှိနေပါ့မို့ပါဆောစောတော့ဟိုမိဌာနသူ့ရဲ့မူဝါဒနဲ့အရှင်ဆုံးကမူဝါဒနဲ့မတိတ်မငြိမ်းပါနော်သွားနေပြီလို့ကျွန်တော်တို့ကမြင်နေတယ်
မြန်မာနိုင်ငံပိုင်သတင်းစာတွေကနေပြီးတော့နိုင်ငံတကာသတင်းတွေကိုဖော်ပြရေးသားရမှာအထူးသဖြင့်ဒီတရုတ်နိုင်ငံရဲ့ပြည်တွင်းရေးသတင်းတွေကိုအရင်ကတည်းကသတိထားပြီးတော့ရေးသားလေးရှိပါတယ်။အခုဒီဟောင်ကောင်ကျောင်းသားဆန္ဒပြမှုအပေါ်မှာတရုတ်စိုးရဘက်ကတရားမဝင်တဲ့လှုပ်ရှားမှုဖြစ်တဲ့ဆိုပြီးတော့တုံးတုံးဖော်ပြသလိုပဲဒီလှုပ်ရှားမှုအကြောင်းတရုတ်ပြည်တွင်းသတင်းတွေမှာလည်းလုံးဝအမှောင်ချထားပါတယ်ခင်ဗျာ
။ကိုသားညွန့်ရဲ့တင်ပြချက်ပါခင်ဗျာ။ဒီအကြောင်းနဲ့တစ်ဆက်တစ်ဆက်တင်ပါပဲ။ဒီကနေ့ဗိုလ်တူးနေ့တရုတ်နိုင်ငံမှာအမျိုးသားနေ့ကျင်းပနေချိန်မှာဟောင်ကောင်မြို့ရဲ့အထင်ကြီးလမ်းတွေပေါ်မှာတက္ကသိုလ်ကျောင်းသားတွေနဲ့ပြည်သူလူထုထောင်ပေါင်းချီဆန္ဒပြနေကြပါတယ်။ဟောင်ကောင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးဆန္ဒပြပွဲကိုဥဆောင်လှုပ်ရှားတဲ့ဟောင်ကောင်ကျောင်းသားတွေကိုလုံခြုံရေးရဲတွေဘက်ကနှိမ်နှင်းခဲ့ပြီးနောက်ပိုင်းဆန္ဒပြပွဲတွေမှာဟောင်ကောင်ပြည်သူလူထုတွေလည်းပါဝင်နေကြပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုနဲ့ရဲချုပ်နှုတ်ထွက်ပေးကိုဖို့ပါတောင်းဆိုလာတဲ့အထိဆန္ဒပြပွဲတွေအရှိန်ဟုန်မြင့်မားလာခဲ့ပါတယ်။အသေးစိတ်ကိုဆန္ဒပြပွဲမှာရောက်ရှိနေတဲ့ဟောင်ကောင်ရောက်မြန်မာကျောင်းသားတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပါမယ်
။တရုတ်ကွန်မြူနီနိုင်ငံတည်ထောင်တဲ့65နှစ်ပြည့်နှစ်ပတ်လည်တရုတ်မျိုးသားနေအခမ်းအနားဒီကနေ့ဟောင်ကောင်မှာကျင်းပနေခြင်းပါပဲ။ဟောင်ကောင်မြို့ရဲ့အဓိကနေရာကြီး3ခုမှာဟောင်ကောင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ရှားမှုအဖြစ်နဲ့ဟောင်ကောင်ကျောင်းသားတွေနဲ့ဟောင်ကောင်ပြည်သူတွေထောင်ပေါင်းချီပြီးတော့တောင်းဆိုဆန္ဒပြနေကြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကနေဆလို့ဟောင်ကောင်မြို့လည်းနဲ့အစိုးရရုံးနေရှေ့မှာပိတ်ဆို့ပြီးတော့ထိုင်းတပိတ်စင်တွေငိမ့်ညမ်းစွာဆန္ဒပြနေကြတဲ့ဟောင်ကောင်ကျောင်းသားတွေကိုအဓိကရုံးနေနေရေးရဲတပ်ဖွဲ့တွေဘက်ကငရုတ်ရည်တွေနဲ့ပတ်ဖြန်မျက်ရည်ရိုဘုံတွေခွဲပြီးတော့ခေါင်းဆောင်တချို့ကိုလည်းဖမ်းဆီးလူစုခွဲခဲ့ပေမဲ့ကျောင်းသားတွေရဲ့ဆန္ဒပြပွဲကပိုပြီးတော့အရှိန်မြင့်လာနေတာဖြစ်ပါတယ်အခုလက်ရှိဆန္ဒပြနေကြတဲ့ဟောင်ကောင်ကျောင်းသားတွေရဲ့လှုပ်ရှားမှုအပေါ်မှာဟောင်ကောင်တက္ကသိုလ်တွေမှာပညာသင်ကြားနေတဲ့မြမကျောင်းသားတချို့လည်းဆန္ဒပြပွဲတွေမှာတွားရောက်လေ့လာနေကြပြီးတော့ဒေသစံတော်ချိန်ညနေပိုင်းအထိဆန္ဒပြသူတွေနဲ့အဓိကရုံးရဲလုံခြုံရေးတွေကြားအခြေအနေဟာငြင်းငြင်းညံ့ညံ့ရှိနေသေးပါပဲလို့သိရပါတယ်ဆန္ဒပြပွဲကိုရောက်ရှိနေတဲ့ဟောင်ကောင်တက္ကသိုလ်ကကျောင်းသားတဦးဖြစ်တဲ့ကိုထရယ်အောင်ကိုဒီကနေ့ဆန္ဒပြပွဲရဲ့အခြေအနေနဲ့ပတ်သက်ပြီးမေးကြည့်တဲ့အခါမှာတော့
လုံခြုံရေးအခြေအနေကအရင် peaceful ဖြစ်ပါတယ်ဆန္ဒပြတဲ့သူတွေကလည်း non-violence ကိုအရင်ကြီး promote လုပ်ကြတယ်ကိုစတိုင်လိုက်ကကြရဲဆန္ဒပြတဲ့သူတွေအားလုံးလည်းငြိမ်းချမ်းသာတယ်ဒီ occupy central ဆိုမှတောင်းဆိုတာကတော့အဓိကတော့ universal suffrage ပေါ့နော် 1% 1 vote ပေါ့နော်ဒီ Hong Kong မှာရှိတဲ့ chief executive ပေါ့နော် government structure အရဆိုတော့ president လို့နေရာယူထားတဲ့ chief executive ပေါ့နော် two ကိုဒီ Hong Kong ပြည်သူတွေလူတစ်ယောက်မဲတစ်ခုနဲ့ရွေးချယ်ခွင့်ရှိရမယ်ဆိုရဲဟာတောင်းဆိုကြတာခင်ဗျအဲ့လိုတောင်းဆိုတော့အဲ့လိုတောင်းဆိုရဲအတွက်နိုင်ဖြစ်လာတဲ့ movement ဖြစ်တယ်ဗျာကဒီ occupy central ဆိုတဲ့ movement ကအဲ့ဒါကိုအဲ့ဒီ27နှစ်နဲ့29နှစ်မှာသူအဲ့ဒီသူတို့ရဲတွေကဒီ tear gas တွေတုံးတယ် pepper spray တွေတုံးတယ်အဲ့အတွက်ကြောင့်မလို့ဟောင်ကောင်ကပြည်သူတွေကဒီလိုပြည်သူတွေကို tear gas နဲ့ pepper spray တုံးရအောင်လားဆိုတော့အခုနောက်ဆုံးတောင်းဆိုတာက chief executive resign လုပ်ပေးပြောရှင်ဒီ police chief ကလည်း resign လုပ်ပေးရမယ်အဲ့လိုမျိုးတောင်းဆိုနေရခင်ဗ
ျအင်္ဂါနေ့မှာတော့ဟောင်ကောင်ရဲ့အဓိကကြတဲ့နေရာ၃ခုမှာထောင်ချီးတဲ့ဆန္ဒပြသူတွေကရွက်ပြင်တဲ့တွေကိုပါထိုးပြီးတော့စခန်းချဆန္ဒပြနေကြတာဖြစ်ပါတယ်ဟောင်ကောင်ကျောင်းသားတွေရဲ့အကြမ်းမဖက်လှုပ်ရှားမှုဖြစ်တဲ့Umbrella Revolution ထီတော်လိုင်းရေလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဟောင်ကောင်ရောက်မြန်မာကျောင်းသားကိုထွေအောင်ကအခုလိုသူ့အမြင်သုံးသပ်ပါတယ်
။ Umbrella Revolution ကျွန်တော်နားလည်တော့ပြောရမယ်ကျွန်တော်အဲ့ဒါအဓိကအချက်၂ချက်ရှိတယ်။အဲ့ဒီဆန္ဒသူဆန္ဒစားပြတဲ့နေ့မှာဒီရာဒီယိုတို့အရန်ပူတဲ့ခါကျတော့လူတွေထီဆောင်းမှဒီမှာဆန္ဒလာပြတာ။ဖြစ်ရှင်တော့ပထမအဆုံးစားတဲ့28ရက်နေ့မှာ28ရက်နေ့ရဲတွေကသူ Pepper Spray နဲ့အဲ့ပက်ပဲပြီးလို့ရှိရင် tear gas နဲ့ပြစ်တော့သူတို့ခုနကထီဆောင်းကိုအဲ့နေပူးလို့ထီဆောင်းကိုယူခဲ့တဲ့ခြေက cover ဖြစ်သွားတာအဲ့အနေစပြီးမှဒီ umbrella revolution ဆိုမှစပြီးမှဖြစ်လာတာတကယ် movement ရဲ့နာမည်က occupy central ခင်ဗျ central ဆိုတော့ဒီ occupy central with peace and love and peace ဟုတ်တယ်အခုဒီ occupy central နဲ့ရဲ့တော့နေနေမှာ umbrella movement umbrella revolution ဆိုမှသူတို့ကအဲ့လိုမျိုးပြောကြတယ်ခင်ဗျ
ဟောင်ကောင်ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေကိုချက်ချင်းရပ်ပစ်ဖို့နဲ့အာဏာဖီဆန်မှုတွေကိုအဆုံးသတ်ဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးကသတိပေးပြောကြားနေကြပေမဲ့ဟောင်ကောင်မြို့လယ်ကအထင်ကရနေရာတွေကိုဟောင်ကောင်ကျောင်းသားတွေကပိတ်ဆို့ဆန္ဒပြနေကြဆဲဖြစ်ပါတယ်။ဆန္ဒပြပွဲတွေကိုမြန်မာကျောင်းသားတွေတွားပြီးတော့လေ့လာတဲ့အခါမှာတော့ဟောင်ကောင်ကျောင်းသားတွေရဲ့စီကံတကျဆန္ဒပြတဲ့အမှုအကျင့်ဟာလေးစားစရာဖြစ်တယ်လို့သူအမြင်ခုလိုပြောပါတယ်
။ဒီဟောင်ကောင်ကကျောင်းသားတွေကျွန်တော်အော်မြင်တော့ဆိုရင်တကယ်လည်းဇွဲရှိတာပါတယ်အဲ့ဒီဟိုကကျွန်တော်အရန်ဟိုအောင်းအောင်းမိပါတယ်ဒီကကျောင်းသားတွေဒီဟိုကစီကန်းရှိမှုစီကန်းလိုက်နာမှုပေါ့နော်ပြီးလို့ရှိရင်ညူဒီလာဒီတာမှုပေါ့နော်သူတို့ဒီအခုဆန္ဒပြတဲ့သူတွေကိုပေးဖို့အတွက်ဒီမတ်တွေသူတို့တိချပြင်ဆင်ထားတယ်ပြီးလို့ရှိရင်ရေတံဘူးတွေရေတံဘူးတော်မှာဒီရေခဲစိန်ထားတဲ့ရေတံဘူးတွေပြီးလို့ရှိရင်စားစရာမုတ်တွေသူတို့တိချဟိုပြင်ဆင်ထားတယ် first aid ဒီဟိုကရှိတယ်ပြီးလို့ရှိရင်သူတို့ဒီအော်အရေးတကြီးဟိုဝင်လာလို့ရတဲ့လမ်းတလမ်းဖွင့်ထားပေးတယ် ambulance အတွက်ပေါ့နော်တကယ်လို့ ambulance ကတည်ရှင်ရရှိရဆိုလို့ရှင်ဝင်လာလို့လွယ်အောင်အဲ့အရာကြီးတည်ထားလို့ထားရခင်ဗျာနောက်တစ်ခုပိုမှဟောဖြစ်တာကဒီသူတို့ရဲ့ non violence ကို promote လုပ်တဲ့ဟာပေါ့နော်လူအလောက်တောင်းကြီးမိုက်ဒီမှာဆန္ဒလာပြကြရမယ်သူတို့ဘေးပေါင်းချင်မှရှိရဲဆိုင်ခန်းနေဘာပစ္စည်းတွေကသူတို့ဖျက်လို့ဖျက်စီမလုပ်ကြဘူးခင်ဗျာအဲ့ဒါတော့အဲ့ဒီဒီ non violence ကိုသူတို့ဟို peacefully ဒီ protest လုပ်တဲ့ဟာတခုပေါ့နော်သူတို့ကအဲ့ဒီအမိုက်ဟိုကသူတို့ဒီဆန္ဒပြတဲ့သူတွေကပဲ like ပိန်းတယ် like ကောက်တယ်အမိုက်ကိုကောက်ပြီးမှသူတို့အမိုက်ကိုဒီစနစ်တကျစနစ်မှာစွန့်ပစ်ထားတယ်အဲ့လိုမျိုးဟိုအမိုက်ပစ်တဲ့နေရာမှာပေါ့နော်ဟို plastic solution plastic ဆာရွက် solution ဆာရွက်ပေါ့နော် recycle တဲ့လုံးလို့ရတဲ့အမိုက်ပုံတွေသူကတက်တက်အဲ့လိုခွဲပြီးထားတယ်ခင်ဗျာသူရဲ့မြို့ကြီးသားပီတာမှုဒါကတော့တကယ်ဟိုကလေးစားဖို့ကောင်းပါတယ်
ဗြိတိသျှကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်မှာရွေးကောက်ပွဲတွေကျင်းပတဲ့အခါလွတ်လပ်ပြီးတရားမျှတတဲ့ဗဟိုချုပ်ကိုင်မှုကင်းတဲ့ရွေးချယ်မှုတွေဖြစ်ရေးဟောင်ကောင်ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ဖို့တရုတ်အာဏာပိုင်တွေကိုတောင်းဆိုတဲ့ Occupy Central Movement လှုပ်ရှားမှုကိုဟောင်ကောင်ကျောင်းသားတွေကပြီးခဲ့တဲ့သတင်းပတ်ကနေစတင်လိုက်တာဖြစ်ပါတယ်ရှင
်။ဟောင်ကောင်ဆန္ဒပြပွဲအခြေအနေကိုမတ်ဆုမွန်ပြောပြခဲ့တာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒီတဲ့ချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်လဲစာရေးသားနိုင်ပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ဒီကနေ့ည9:00 VOA အစီအစဉ်တွေတင်ဆက်တဲ့အခါမြန်မာမီဒီယာမြင်ကွင်းဦးကျော်ဇန်သာရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုလိုင်းနိုမီတာ2425 3252တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပါမယ
်တရုတ်ကွန်မြူနီနိုင်ငံထူထောင်ခဲ့တဲ့65နှစ်ပြည့်နှစ်ပတ်လည်ခန္ဓာတရက်ဒီကနေ့ဟောင်ကောင်မှာကျင်းပနေချိန်အတွင်းဟောင်ကောင်အုပ်ချုပ်ရေးမှူးကိုဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကဝင်ရောက်နှောက်ယှက်ခဲ့ကြပါတယ်ဘူဟီနီးယားရင်ပြင်မှာပြုလုပ်တဲ့အလံတင်ခန္ဓာမှာတရုတ်နိုင်ငံတော်တခြင်းတည်ဆိုနေတဲ့အချိန်တက်ကြွလှောက်ချသူတို့ချို့ကသူတို့ရဲ့ကန့်ကွက်မှုကိုအတန်ကျဲကြီးတွေနဲ့အော်ဟစ်ပြသခဲ့ကြတာပါတချို့ကလည်းအုပ်ချုပ်ရေးမှူးလျွန်ချုံရင်းယာရုကနေဆင်ပေးဖို့အော်ဟစ်တောင်းဆိုခဲ့ကြပါတယ်ရှင်အမေရိကန်ဦးဆောင်ပြီးမွတ်စလင်ဒီအစ္စလာမစ်စစ်သွေးကြွအဖွဲ့ IS အဖွဲ့ကိုလေကြောင်းကနေတိုက်ခိုက်နေတာမှာဆီးရီးယားတူရကီနယ်စပ်ကအဓိကမြို့တစ်ခုနားကိုထိမှန်ခဲ့တယ်လို့လူခွင့်ရေးစောင့်ကြည့်ဖွဲ့တစ်ခုကဆိုပါတယ်ဒီလိုနယ်စပ်တိုက်ခိုက်မှုတွေကြောင့်မလို့ဒုက္ခသည်ပေါင်း 36,000 ကျော်ဆီးရီးယားကနေတူရကီဘက်ကိုပြေးခဲ့တဲ့သတင်းပတ်တွေကလည်းထွက်ပြေးခဲ့ကြရပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာစစ်သားတွေကိုပြစ်မှတ်ထားတဲ့တာလီဘန်အသေးခံဘုံခွဲသမားတွေရဲ့တိုက်ခိုက်မှုတွေအတွင်းမှာလူ9ယောက်ထက်မနည်းသေဆုံးပြီးတော့15ယောက်ကျော်ဒဏ်ရာတွေရရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေကိုသူတို့လှုပ်ဆောင်တာလို့တာလီဘန်တွေကပြောဆိုထားကြပါတယ်။ဒီတိုက်ခိုက်မှုတွေဟာအမေရိကန်ဆိုရရဲ့နဲ့အချိန်တော်ကြာလက်မှတ်မထိုးဘဲထားခဲ့တဲ့လူ့ကျွေးဆိုင်ရာသဘောတူညီချက်ကိုအာဖဂန်ဆိုရကလက်မှတ်ရေးထိုးလိုက်တဲ့အပေါ်မှာမကျေနပ်တဲ့အကြောင်းကိုပြက်ပြက်သားသားပြသလိုက်တာဖြစ်တယ်လို့တာလီဘန်ပြောခွင့်ရသူကပြင်သစ်သတင်းအေဂျင်စီကိုပြောပြခဲ့ပါတယ်ရှင်။အကြမ်းဖက်တိုက်ခိုက်မှုတွေကြောင်မလို့အီရတ်နိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာလတလထဲမှာနေလူ1100ကျော်သေဆုံးခဲ့ရတယ်လို့ဒီ2014ခုနှစ်ဟာအီရတ်အတွက်သွေးထွက်တန်းယိုမှုတွေများတဲ့နှစ်တစ်နှစ်အဖြစ်ဆက်ပြီးတော့ရှိနေပါတယ်ဒီလိုသေဆုံးခဲ့သူတွေထဲမှာအရက်သား854ယောက်နဲ့အီရတ်လုံခြုံရေးတပ်ဖွဲ့ဝင်265ယောက်ရှိတယ်လို့အီရတ်မှာရှိတဲ့ကုလသမဂ္ဂအဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေးကြေညာခဲ့တာပါဒီကနေ့ညနေအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VO American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00အထိ line meter 16.25 ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VO ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.